စစ်တပ်ရဲ့လက်နက်အားကိုဖိနှိပ်မှုကိုကာကွယ်ဖို့နဲ့ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ဖို့ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေဖွဲ့စည်းတာဒီကနေ့မေလ5ရက်နေ့မှာတနှစ်ပြည့်သွားပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။လက်နက်ကင်တော်လှန်ရေးတနှစ်တာကာလအတွင်းအားရကျေနပ်တာတွေရှိသလိုအားနည်းချက်တွေလိုအပ်ချက်တွေလည်းရှိသေးတယ်လို့ PDF တပ်ဖွဲ့တွေက VOA ကိုပြောပါတယ်။ VOA သတင်းနောက်သတင်းပေးပို့ထားတာကိုငင်းချမ်းပြောပြမှာပါရှင
်။စစ်ကောင်စီကိုတော်လှန်တိုက်ခိုက်ဖို့အတွက်တနိုင်ငံလုံးမှာစုဖွဲ့ထားတဲ့ PDF အဖွဲ့တွေထူထောင်လိုက်တာအခုဆိုရင်တနှစ်ပြည့်သွားပြီလို့ NUG ရဲ့ကာကွယ်ဝင်ကြီးဦးညီမွန်ကပြောလိုက်ပါတယ်။အခုဆိုရင် PDF အဖွဲ့တွေဟာပျောက်ကြားစစ်လှုပ်ရှားစစ်တွေမှာပိုကျွမ်းကျင်လာပြီးရန်သူကိုအထိနာအောင်တိုက်ခိုက်နိုင်တဲ့ရဲဘော်တွေဖြစ်လာပြီလို့ယုံကြည်တဲ့အကြောင်း NUG ကာကွယ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်မြေပြင်လို့ဖြစ်ခဲ့တဲ့စကိုင်းတိုင်းထဲမှာတော့ PDF တွေဟာအားကောင်းကောင်းနဲ့ပေါ်ပေါက်လာပါတယ်။တနှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်အားရကျေနပ်တာတွေရှိသလိုလိုအပ်ချက်တွေလည်းအများကြီးရှိသေးတယ်လို့မုံရွာ PDF ရဲ့ခေါင်းဆောင်တူဦးက VOA ကိုပြောပါတယ်
။ရလက်နဲ့ပေါ့ဒီတော့တူမီနဲ့ကျွန်တော်တို့တွေစပြီးတိုက်ခဲ့ကြတယ်ပေါ့အခုလက်ရှိကျွန်တော်တနှစ်ပြည့်သွားတဲ့အချိန်မှာဆိုရင်ကျွန်တော်တို့မှာကဒါမတတ်မမြင်ခဲ့ဘူးတဲ့ဒီဟိုတနက်အစ်စ်တွေနေတော့ဒီဘက်မှာတော်လွန်တိုက်ခိုက်နေကြပေါ့လေဆိုတော့ဒီတလိုင်းကာလရဲ့ဒီတနှစ်ပြည့်တဲ့အချိန်မှာကျွန်တော်တို့ဒီ PDF ရဲ့စုဖွဲ့မှုအားတော့ဟိုရှင်းရှင်းပြောရင်တော့တော်တော်လေးကျွန်တော်တို့ကောင်းတယ်ဒီအစည်းအဝေးတကြရှိတယ်လူလူနဲ့လည်းဆိုအစည်းအဝေးကြရတယ်ပေါ့လေပြီးတဲ့ခါမှာဒီမျိုးလမ်းစဉ်ဒီတပိတ်လမ်းစဉ်နဲ့လည်းကျွန်တော်တို့ဟိုဟန်ချက်ညီညီနဲ့ကျွန်တော်တို့ပေါ်ထွက်လာခဲ့တယ်ပြီးတဲ့ခါမှာဒီကျွန်တော်တို့ကာကွယ်မှုညီညာနဲ့ချမှတ်ထားတဲ့စီမီစီကန်းတွေကိုလည်းဟိုစနစ်တကြကိုပဲလိုက်လာတဲ့ဟိုကျွန်တော်တို့လုံအောင်ပဲပြီးပြည့်စုံတဲ့ဟို PDF အဖွဲ့အဖြစ်ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့မြင်တွေ့ရတယ်ပေါ့
လက်နှက်အင်အားနဲ့ငွေအင်အားအလုံးလောက်မရှိသေးတာအမိတ်နာခံမှုတွေအားနဲ့နေသေးတာကမြေပြင်က PDF တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့မုံရွာ PDF ခေါင်းဆောင်ကပြောပါရယ်ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းငြင်းညမ်းစွာနဲ့ဆန္ဒပြခဲ့သူတွေဟာဒေသအလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းခဲ့ကြတာပါအဲ့ဒီနောက်ပိုင်းမှာတော့ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဖြစ်လာတာနဲ့အတူစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာဒေသခံကြေးရွာတွေပျက်စီးမီးလောင်တာဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အခြေအနေတွေလည်းဖြစ်ခဲ့ပါတယ်
။ဆိုတော့ဒီကြံပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအထက်ကလည်းတရင်နေကြရတယ်ပေါ့လေဒီ PDF စကိုင်းတိုင်းနဲ့မရှိ PDF တွေကိုဒီမကြခင်ကာလမှာဟိုဘာဖြစ်ဖြစ်ဟိုအပြတ်ဖြုံနေလို့မြေပေါ်မြေအောက်အကုန်လုံးဟိုလုံးဝပဲဒီစကိုင်းတိုင်းကိုဒီမကြခင်ကာလမှာအပြတ်ဆော်ပြီးတော့ငြိမ်သွားအောင်လုပ်မယ်ဆိုပုံစံမျိုးတွေကျွန်တော်တို့ကြားတယ်။ဆိုတော့အားသာပြီးမတိုင်ခင်ပေါ့နော်အခုချိန်မှာကျွန်တော်ကနေရာနဲ့မှာဒီစီကောင်စီဘက်ကနေစစ်ကြောင်းတွေထိုးပြီးတော့ကျွန်တော်တို့ PDF တွေကိုလည်းဒီကြိုးစားဖြစ်စီတယ်ပြီးတော့ဒီပြည်သူတွေကိုလည်းကျွန်တော်တို့ဟိုကြိုးစားဖြစ်စီတယ်ပေါ့
NUG ကတော့တနှစ်အတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းပေါင်း258ခုဖွဲ့စည်းထားပြီးပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုလည်းမြို့နယ်ပေါင်း250ကျော်မှာဖွဲ့စည်းထားပြီးလို့ပြောပါတယ်ဒါအပြင်ဒေသအခြေဆိုင်မြို့ပြပျောက်ကြားအဖွဲ့400ကျော်ကိုလည်းစုဖွဲ့ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေအားလုံးဟာNUG ကာကွယ်ဝင်ကြီးဌာနရဲ့တိုက်ရိုက်အမိန်အောက်မှာရှိမနေတာကြောင့်ဒီတပ်ဖွဲ့တွေကိုထိန်းချုပ်ဖို့ NUG အစိုးရဘက်ကစွမ်းဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။အထူးသဖြင့်စကိုင်းတိုင်းအတွင်းဖြစ်ရက်တစ်ခုမှာဒေသခံကာကွယ်အဖွဲ့နှစ်ဖွဲ့အကြားအချင်းချင်းဖမ်းဆီးတပ်ဖြတ်မှုတွေရှိခဲ့တာကြောင့်စိုးရိမ်မှုတွေလည်းတိုးခဲ့ပါတယ်။ NUG ကာကွယ်ဝင်ကြီးဌာနကတော့သူတို့လက်အောက်ခံတပ်တွေနဲ့ဒေသခံပြည်သူကာကွယ်အဖွဲ့တွေကိုစစ်တီကျင်းဝတ်တွေနဲ့စစ်ဘက်ဆိုင်ရာစီးမြင်စည်းကမ်းတွေကိုလိုက်နာကြဖို့တတိပေးတိုက်တွန်းနေပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်တပ်အနေနဲ့ PDF တွေအခုလိုပေါ်ပေါက်လာမယ်ဆိုတာသူတို့အနေနဲ့ကြိုတင်မတွက်ဆခဲ့ဘူးလို့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောခဲ့ပါတယ် PDF တွေဟာလူသက်တာကြေးရွာမီးရှို့တာစတဲ့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတယ်ဆိုပြီးတော့လဲဆွဆွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့2022ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်ပြီးလက်နက်ကင်ဖွဲ့စည်းတွေနဲ့တွေ့ဆုံမှုသူ့အနေနဲ့ဆန္ဒရှိတယ်လို့ဧပြီလ22ရက်နေ့ကမြမရုပ်မြင်သံကြားကနေပြောခဲ့ပေမဲ့လည်းအဲ့ဒီထဲမှာ PDF တွေမပါဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်နိုင်ငံရေးလေးလာသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ NUG PDF လို့အဖွဲ့စည်းတွေကိုခြံလှန့်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့ပြောထားပါတယ်ခင်ဗျာ